စကိုင်းတိုင်းရွှေဘိုခရိုင်အတွင်းရေဦးခင်ဦးနဲ့ရွှေဘိုမြို့တွေကြားဆက်သွယ်ထားတဲ့လမ်းမကြီးရဲ့တချို့နေရာတွေမှာမြန်မာစစ်တပ်ကဒီမကြခင်ရက်ပိုင်းတုန်းကပဲပိတ်ဆို့လိုက်တယ်လို့လမ်းမကြီးအနီးမှာစကန်းချထားပြီးလမ်းသွားလမ်းလာတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်လုံးဝသွာလာလို့မရအောင်ပိတ်ဆို့လိုက်တာကြောင့်ဒေသခံတွေစားရေးရိတ်ခါဝယ်ယူရေးအခက်အခဲတွေရှိနေတယ်လို့ကျန်းမာရေးကုသဖို့ကိစ္စတွေလည်းနှောင့်နှေးတာတွေနဲ့ကြုံနေကြရပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့မဲ့အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ရွှေဘိုခရိုင်တွင်းရေဦးခင်ဦးနဲ့ရွှေဘိုမြို့တွေကြားဆက်သွယ်သွာလာနေတဲ့လမ်းမကြီးရဲ့နေရာတချို့မှာစစ်တပ်ကအခိုင်အမာတပ်ဆွဲပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့9ရက်လောက်ထဲကလမ်းတွေကိုပိတ်ဆို့ထားပြီးသွာလာခွင့်မပြုတော့တာလို့ဒေသခံတယောက်က VOE ကိုပြောပါတယ်
။ရေဦးနဲ့ခင်ဦးလမ်းမှာလည်းသူတို့ကရေဦးနဲ့ခင်ဦးကြားကျွန်တော်တို့ဟိုဘောနော်မူးတိန်ချောင်းဆိုတဲ့ချောင်းတန်းမှာတက်ဆွဲထားတဲ့အခြေကျအခြေဆိုင်တက်တဆိုင်ရှိတယ်။နောက်ပြလို့ရှင်ညောင်မင်းသားဟိုပေါ့ရွှေဘိုညောင်မင်းသားရေဦးလမ်းမှာကကြတော့အဲ့မှာလည်းဟိုဘောအင်ပတ်ခွေမှာအင်္ဂါရီဆောက်ပြီးတော့မှတက်ဆွဲထားတဲ့နေရာရှိတယ်။နောက်ပြလို့ရှင်ရှေးဘူဟောနော်ရှေးဘူမလည်းဆိုက်ကျိုးသိမ့်ပါကျောင်းမှာလည်းတက်ဆွဲထားတဲ့တက်တက်ရှိတဲ့အတွဲကျွန်တော်တို့ရှေးဘူလမ်းကိုလည်းပိတ်ထားတာ5ရက်လောက်ရှိပါပြီရှင်ရေဦးရှေးဘူလမ်းကို
ခင်ဦးနဲ့ရေဦးကြားကမူတိန်ချောင်းတံတားဘက်မှာဆိုရင်လွန်ခဲ့တဲ့6လလောက်ထဲကစစ်တပ်ဘက်ကတက်ဆွဲထားတာပါထက်တန်းသွားလာသူတချို့ကိုဖမ်းဆီးစစ်ဆေးတာငွေတောင်းတာစိုက်ကဲကားသိမ်းတာတွေလုပ်နေတာကြောင့်အနီးအနားနေသူတွေဖြတ်မသွားရဲကြဘူးလို့လည်းပြောပါရယ်စစ်တပ်ကလမ်းမကြီးအနီးမှာတက်ဆွဲပြီးသွားလာလို့မရအောင်ပိတ်ပင်ထားတဲ့အတွက်စားတောက်ကုန်အပါအဝင်ကုန်ပစ္စည်းတွေဝယ်ယူဖို့ခက်ခဲကုန်တယ်လို့ကျန်းမာရေးအတွက်လိုအပ်တဲ့ကုသဖို့ကိစ္စတွေမှာလည်းနှောင့်နှေးရတယ်လို့ဒေသခံတအူးကပြောပါရယ်ကျွန်
တော်တို့ညောင်မင်းလာဆိုတဲ့ရွာလေးကတော့ကျွန်တော်တို့ဒီဘက်ဘာလို့ဒီနောက်ဖက်ချန်ဒီဒီဒီရဟုဒီခင်းရူလန်းလဲကားလန်းပိတ်ထားတဲ့ခါကျခင်းရူလကားလန်းသွားလို့မလွယ်တဲ့ခါတော့အဲ့ညာမင်းသားဆော်တဲ့ရွာလေးကိုတတ်ပြီးတော့ဟိုဝယ်ချန်စားတော့ရတာပေါ့နော်စားတော့ရတဲ့အချိန်မှာသူတို့ကအဲ့လိုမျိုးဟိုပေါ့ဒီလိုမျိုးဝင်တဲ့ခါတော့ကျွန်တော်တို့ဒီသူတွေအဲ့လိုလည်းမသွားရဘူးမသွားရတဲ့ခါရောက်တော့အဲ့ညာမင်းသားဆော်တဲ့ရွာကလည်းရွှေဘိုရေဦးကားလန်းကိုမှသူတို့ရွာကဒီဒီရွာလေကောင်ကနေမှကားလန်းဟောက်ကားလန်းကဖြတ်ထားတယ်လို့ဖြစ်တဲ့အတွက်ဒီရှိဘက်ကကြတော့ရှိဘက်ကကြတော့အဲ့ဆိုင်ကြီးတိပံကျောင်းကအထိုင်တက်လို့ပြီးတော့တက်ဆွဲထားတာဖြစ်တဲ့အတွက်ဟိုတီတူတွေတွားရောက်လာရမရှိတယ်လို့အနောက်ကကြတော့ရေကွက်ထွက်ပြီးဆိုရင်အဲ့ဒီအင်ဘတ်ခွေမှာလည်းအထိုင်တက်လို့ထားတဲ့အတွက်ကျွန်တော်တို့တီတူတွေကဟိုဘက်တီပဲပိတ်ထားတယ်လို့ဖြစ်တဲ့ခါတော့ဘယ်မှာကိုတွားလာလို့မရပါဘူးရှင်အခုကားတွေလည်းကားလမ်းတွေကားတွေလုံးဝပိတ်ထားတာကတော့လုံးဝရောက်ရှိတော့ပါပြီရှင်
စကိုင်းတိုင်းကဏီမြို့နယ်ဘက်မှာလည်းအောက်တိုဘာလ3ရက်နေ့ကစစ်တပ်ရဲ့ရေရင်တွေကဏီမြို့နယ်ချင်းတွင်းမြစ်အတိုင်းစံတက်လာချိန်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာအတော်များများကဒေသခံရွာသူရွာသားတွေထွက်ပြေးခဲ့ကြရပါတယ်။၄ရက်လောက်ကြာမှနေအိမ်တွေပြန်လာနိုင်တာကိုမူရောကျေးရွာခံတအူးက VOE ကိုအခုလိုပြောပါတယ်။
အဲ့ပြန်လာပြီကဏီရနေဟိုဘက်ကိုသူတို့အထက်ဘက်ကိုဆက်ဆန်သွားပြီဒီကနေ့မနေ့မှကဏီရနေမှာသူတို့ကဆန်သွားလာအထက်မင်းကြီးကလေးဝါဘက်ကိုသွားပြီခုအမားတို့ဘက်ကပြန်လာတယ်ပြန်လာရင်ဟိုဘက်ကလည်းတစ်ခါဆက်ပြီးရှားပြန်ပြီပေါ့အဲ့လိုမျိုးဒီဘက်ကမရှိတော့ဘူးဆိုတော့ပြန်လာကြတယ်ဟိုဘက်ကတော့မြေရိုးတစ်လျှောက်ကတစ်ခါဆက်ပြီးရှားပြန်ပြီလေ
ဒေသခံ PDF အဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်တံတွေကြားနေရတယ်လို့စစ်တပ်ဘက်ကဒရုန်းယာဉ်တွေတုံးပြီးဘုံကျဲတိုက်ခိုက်တာတွေလုပ်နေတဲ့အတွက်ညာဘက်တွေမှာတတိထားနေထိုင်နေရတယ်လို့ဒေသခံတအူးကလည်းပြောပါတယ်
။သူကကဏီမျိုးပေါ်ကနေမခွာသေးတော့ကတော့လုံခြုံမှုတော့မရှိဘူး။ညလည်းကောင်းကောင်းမအေးရဘူး။ဟိုဘက်ကနေလာပြန်လာမလား။ပြန်လာပြီးဒရုန်းကုန်းနဲ့ပြန်ချမလား။ဒါပေမဲ့ပြန်ပြီးတော့ကြတော့ငါလည်းညာတိုင်းကိုဝဲနေရတဲ့ညတွေဆိုရင်အကုန်မီးလှိပ်ပြီးတော့နေရတဲ့ရွာတွေမှာပေါ့နော်မီးလင်းအောင်မြင်လို့ကိုယ်ရွာတွေကိုလူရှိတယ်ဆိုပြီးချသွားပါလို့ကြောက်လို့လေဒီကလည်းဒုံပုံးနဲ့နေလည်းချတယ်ညတွေလည်းချလာပြီးတော့ဆိုတော့ပို့ပြီးဆိုရင်ညာပေါ့ပြည်သူတွေကတော့ကြီးလန့်ကစားနေရတာပေါ့
စကိုင်းတိုင်းအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခတွေအရေးအတွက်ကပို့ပြီးတိုးလာနေပါတယ်ပြည်သူကာကွယ်ရေး PDF တပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့စစ်ကောင်စီကဆွဆွဲပြီးနေရာတော်တော်များများမှာနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။အခုဆိုရင်စစ်တပ်ကမြေပြင်ကနေနယ်မြေရှင်းလင်းရေးလုပ်တာနဲ့လေကြောင်းတိုက်ခိုက်မှုတွေကိုတွဲပြီးပိုလုပ်လာတယ်လို့စစ်ဘေးရှောင်နေကြရသူတွေကပြောပါတယ်ရှင်။